ဆေးရုံချုပ်ရေးကောင်စီကဖမ်းဝရမ်းထုတ်ထားတဲ့သားဖြစ်သူကိုလာရောက်ဖမ်းဆီးရေးမှာမတွေ့တဲ့အတွက်မိခင်ဖြစ်သူကိုဖမ်းဆီးသွားပြီးထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်။တမတော်ပြိုကွဲအောင်လှုပ်ဆောင်မှုပုံမှန်နဲ့စစ်ခုံရုံးမှာထောင်ဒဏ်ချလိုက်တဲ့အပေါ်သားဖြစ်သူကဘယ်လိုတုံ့ပြန်ပါသလဲ။ရန်ကုန်မြို့ကပေးပို့လာတဲ့သတင်းကိုတော့မတ်စုမြတ်မွန်ကတင်ပြမှာပါ။
စစ်တပ်အာဏာသိမ်းတဲ့အပေါ်စန့်ကျင်လှုပ်ရှားသူတွေကိုစစ်ကောင်စီကဖမ်းဝရမ်းထုတ်လိုက်လံဖမ်းဆီးတာတွေလုပ်နေချိန်မှာသူတို့အလိုရှိသူကိုမမိလို့မိသားစုဝင်တွေဖမ်းဆီးခံရတာတချို့ရှိနေပါတယ်။စစ်ကောင်စီကအလိုရှိတဲ့တက်ကြွလှုပ်ရှားသူဦးတင်ထွတ်ပိုင်ကိုမြောက်ဥကလာပါမြို့နယ်ကသူ့ရဲ့နေအိမ်မှာလာပြီးဖမ်းချိန်မှာမမိခဲ့တဲ့အတွက်မိခင်ဖြစ်သူဒေါ်မိငယ်ကိုမေလ2ရက်နေ့တုန်းကဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။မေလ28ရက်နေ့မှာတော့ဒေါ်မိငယ်ကိုအင်းစိန်အချင်းထောင်တဲကစစ်ခုံရုံးကနေတက်မတော်ပြိုကွဲအောင်လှုပ်ဆောင်နှုတ်ဆော်မှု905ကကြီးနဲ့ထောင်ဒဏ်3နှစ်ချမှတ်လိုက်တယ်လို့သားဖြစ်သူဦးတင်ထွတ်ပိုင်ကပြောပါတယ်
။ဒါကျွန်တော်မဟုတ်တာလည်းအမြဲတမ်းခံရတယ်။ကျွန်တော်အနေနဲ့ကတော့ဒါဆိုရင်တော့တတိပုဂ္ဂလဆန်တဲ့ကိစ္စပေါ့။ဆိုတော့အဲ့လိုမျိုးပဲတခြားလူတွေတခြားပြည်သူတွေနိုင်ငံသားတွေကိုလည်းစစ်တပ်ကမတရားဖမ်းထားတယ်။အာဏာလည်းတိမ်ထားတယ်။ရဲစက်စက်လည်းလုပ်နေတယ်။ဆိုတော့ဒီလိုလုံးသားတို့တော့ကျွန်တော်ပြင်ဆင်နေပါတယ်။အဲ့ဒါတော့ဘာလဲဆိုတော့သူတို့ကိုကျွန်တော်တို့မနိုင်မခြင်းတိုင်ကိုပဲကျွန်တော်တို့အဲ့ဒါကျွန်တော်တို့ဆုံးဖြတ်ချက်ပါပဲကျွန်တော်တို့ပြင်ဆင်နေတဲ့ကိစ္စပ
ါမေလ2ရက်နေ့တုန်းကအိမ်မှာလာဖမ်းစင်မှာလဲနိုင်ငံရေးအကျဉ်းသူဟောင်းဖြစ်တဲ့မိခင်တော်မိငယ်ကိုရိုက်နှက်ဖမ်းဆီးသွားခဲ့တယ်လို့စစ်ကြောရေးမှာလဲအချိန်ကြာကြာစစ်ဆေးမင်းမြန်ခဲ့တယ်လို့သားဖြစ်သူကပြောပါတယ
်ကျမကြီးချင်းနေရတော့ဟွာဘယ်လိုပြောရမလဲအကောင်းနဲ့ထဲမှာတော့မပါဘူးအပြောဟွာခန်းတဲ့အချိန်မှာပဲခန်းတဲ့နေလိုက်တယ်တန်းစီနဲ့လွှဲရိုက်တယ်ထိုးကြထိုးကျိတ်သွားတယ်ဆိုတော့စစ်ကြောရေးမှာလဲခံနေထက်ခံရတယ်ထက်ခံရတော့လက်ရှိအချိန်မှာတော့တက်မကြီးကောင်းအောင်တော့အမေ new site နေတယ်ဒါပေမဲ့တက်မကြီးကတော့ပုံမှန်မဟုတ်ဘူးတက်မကြီးကတော့66ပေါ့အမေအဲ့ဒါဆက်ဆက်တော့ရှိပြီဆိုတော့တက်မကြီးကတော့မကောင်းတဲ့အချိန်မှာရှိတယ်ထောင်ထဲမှာနေရမယ်ဆိုတော့ပို့ပြီးတော့စိုးနိုင်တယ
်မြောက်ပကလာပမြို့နယ်ဟာစေုပ်ချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်ဖြစ်တာမို့အမှုစစ်ဆေးတာအမိန့်ချတာတွေအားလုံးကိုစစ်ဥပဒေနဲ့သာအရေးယူချမှတ်ခဲ့ပါတယ်စစ်ဥပဒေနဲ့ပြစ်ဒဏ်ချခံရတာမို့ခုခံခြေပါခွင့်ရှေ့နေခေါ်ခွင့်ဘာတစ်ခုမှလုပ်ပိုင်ခွင့်မရခဲ့သလိုကြားထဲမှာမိသားစုနဲ့လည်းတွေ့ခွင့်မရခဲ့ပါဘူး။ဒေါ်မိငယ်ကိုဘာကြောင့်ပုံမှန်905ကာဂျီနဲ့တရားစွဲထောင်ချတယ်လဲဆိုတာမိသားစုကလည်းအသေးချာမသိကြပါဘူး။မိသားစုနဲ့နီးစပ်တဲ့တရားလွှတ်တော်ရှေ့နေတဲ့ဦးကတော့သူ့ရဲ့ထင်မြင်ချက်ကိုခုလိုပြောပါရစေ။ကျမတို
့ကစစ်ခုံရုံးတော့ကိုတစ်ချက်တောင်မှတွားဖို့ရှိအောင်ရှေ့။လာခုလို့မတွားဘူး။လုံးဝလုံးဝစားထားတဲ့နေရာမှာအပြေလာပန်းတယ်၊ဒီလိုလာရလို့ဒီလိုမရှိလို့တားမြောက်ကိုထမ်းသွားတယ်။တားရပန်းလို့မရှိလို့အိမ်ကအမေကိုထမ်းသွားတာလေ။ယောက်ျားကိုလာပန်းလို့ယောက်ျားမရှိလို့မိန်းမကိုထမ်းသွားရရှိတယ်။သူတို့အဲ့လိုဖမ်းတော့ကတော့ဒီလိုတွေကိုတားခဲ့ထားပြီးဖမ်းတာပြန်လို့ဖို့ရှိတယ်။အဲ့တော့သူတို့ရဲ့ဖုန်းတွေအိမ်မှာလာဖမ်းစင်ချိန်ကတော့ပစ္စည်းတွေဆင်ဖြစ်တဲ့ခါမှာငါကကာကြီးနဲ့နွယ်မဲ့ဥစ္စာတွေသူတို့မှတက်တယ်ကပြန်တွေ့တယ်။အဲ့လိုတွေ့တဲ့ခါကျရင်သူတို့ဖတ်ဆွဲလိုက်ပါလေရှင့်။ဒါအဲ့ဒီမိငယ်ကိုကျွန်တော်တိကျမရဘူး။အဲ့ဒီကတခုခုနဲ့ညှိပြီးသူတို့ရိုင်းတော့ဟိုပလိုင်းမချရဘူးရှင့်။အခုခုနဲ့တော့ညှိအောင်တော့သူတို့လုပ်ပါလိမ့်မယ်။အဲ့ဒါကျမှသူတို့ချိုက်ကြပါငါကကဒက်စ်ကာကြီးနဲ့။ဘာအကြောင်းလဲဆိုတော့ကျွန်တော်လည်းကြည့်ကြမသိဘူးရှင့်။
အသက်66နှစ်အရွယ်ဒေါ်မိငယ်ဟာအရင်ကလည်းနိုင်ငံရေးပုံမှန်နဲ့ထောင်ချခဲ့ဘူးပါတယ်2006ခုနှစ်တုန်းကဆန္ဒပြလို့ဖမ်းဆီးထောင်ချခံရတာပါဒေါ်မိငယ်အပေါ်အခုလိုထပ်ပြီးတော့ထောင်ချတာဟာလူ့ခွင့်ရေးချိုးဖောက်ခံရတဲ့မတရားတဲ့တရားစီရင်ချက်ဖြစ်တယ်လို့ရှေ့နေတယောက်ကသုံးသပ်ပါတယ
်ဖြစ်တင်စရာအကြောင်းမရှိဘူးဖြစ်စရာလည်းမရှိဘူးဒါကကျွလို့နေလည်းမဟုတ်ကိုယ်ကိုယ်တိုင်ကျွလို့ခြင်းလည်းမဟုတ်ကိုယ်တိုင်ပါဝင်ပတ်သက်ခြင်းလည်းမဟုတ်ဒီလိုမျိုးစစ်တမ်းတခုချင်းမှုတခုချရဲဆိုတာဒါရှိနေရတယ်ကျွန်တော်တို့လူ့ခွင့်ရေးအကုန်လုံးချိုးဖောက်တာဖြစ်ကိုဘာမှမလုပ်ဘဲနဲ့ကိုဖြစ်လာပြီးတော့စီရင်တာမျိုးကဒါဖြစ်တဲ့ဖြစ်เสียအကြောင်းကိုမရှိဖြစ်တယ်မဖြစ်တဲ့နေဟာပေါ့နော
်ဖေဗရူလာ10ရက်နေ့အာနာသိမ့်ပြီးချိန်ကစားလို့ဒီကနေ့အထိစစ်ကောင်စီကဖမ်းဆီးခဲ့သူ9400ထဲမှနေရှိခဲ့ပြီးတော့ဆက်လက်ဖမ်းဆီးခံထားရသူ4300ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်ထားပါတယ်ဖမ်းဝရမ်းထုတ်ခံထားရသူကတော့1880ထဲမှနေရှိပါတယ်စစ်ကောင်စီကတော့ AAPP ရဲ့စည်းရင်းဟာချေကားထားတယ်လို့ပြောပါတယ်ရှင်